Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောသားရှင်များရှင်ပြည်ဦးမြန်မာပိုင်းစီစဉ်ရ2019ခုနှစ်ဇန်နဝါရီလ24ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနေ9နာရီထိစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းဒိုမီတာ71.25ရိုကနေတိုက်ရိုက်ထုတ်လွှင့်နေပါပဲရှင်ကျွန်မနန်းလောက်ပါဒီကနေ့စီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ပစိဖိတ်ရန်ဝင်နိုင်ငံများကုန်သွယ်ရေးသဘောတူညီချက် TPP ဖွဲ့ဝင်ဖြစ်ကနေအမေရိကန်နှုတ်ထွက်ကြောင်းသမ္မတသစ်ဒေါ်နယ်ထရန့်ပြောဆိုလိုက်ပါတယ်။တွဲသမကလူခွင့်ရေးအထူးကိုယ်စားရန်ဤလီမြန်မာနိုင်ငံခီးစဉ်တွင်သူနဲ့တွေ့ဆုံခဲ့တဲ့သူတွေပေါ်လက်တုံ့ပြန်အရေးယူခံရမှာစိုးရိမ်တဲ့ကြောင်းပြောကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမခင်ဖြူထွေးနဲ့တူကြေညာပေးမှာပါ
။ကောင်းပါပြီရှင်။ပဋိပက္ခလုံရခိုင်ပြည်နယ်ရင်းကလိုအပ်ချက်တွေနဲ့ပတ်သက်လို့မြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးကြားဖို့ရှိတာကတော့
အဲ့လိုအကူအညီပေးရင်စစ်နှစ်နဲ့စီးစနစ်နဲ့ပေါ့နော်ဆိုတော့နှစ်နိုင်ငံအစိုးရချင်းဆက်သွယ်မယ်တန်တမန်လမ်းကြောင်းရဆက်သွယ်မယ်အကူအညီတွေ
လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးပြောသွားတာပါရှင်အပြည့်စုံကတော့မကြခင်ကြားကြရမှာပါဒါအပြင်မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ရဲ့ပထမဆုံးချင်းပြည်နယ်ခီးစဉ်သတင်းနဲ့အတူအမေရိကန်ပြည်ထောင်စုရဲ့အစိုးရတည်လက်ထက်မှာအစိုးရနဲ့သတင်းမီဒီယာတွေရဲ့ဆက်ဆံရေးရှေ့ဆက်အလားအလာဘယ်လိုရှိမလဲဆိုတာတွေကိုလည်းထိတ်တန့်သတင်းတွေအပြီးမှာကြားဖို့ရှိပါတယ်။ခုရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့မခင်ဖြူတွေတို့ကပြောပြပေးကြပါအောင်ရှင
်။သမရသည်ဖြစ်တရားဝင်စတင်တာဝန်ယူခဲ့တဲ့ပထမသတင်းပတ်စာတင်လာနေမှာပဲ Pacific ရန်ဝင်နိုင်ငံများကုန်သွယ်ရေးသဘောတူညီချက် TPP ဖွဲ့ဝင်ဖြစ်ကနေ American နှုတ်ထွက်ကြောင်းသမရဒေါ်နယ်ထရန့်ကကြေညာလိုက်ပါတယ်။ဒါဆိုရင်သမရရွေးကောက်ပွဲမဲဆွယ်ရမှာဂရီပေးခဲ့တဲ့အဓိကကိစ္စတစ်ခုကိုသမရကအကောင့်ထဲပေါ်လိုက်တာလည်းဖြစ်ပါတယ်။ TPP ပါဝင်နိုင်ငံတကာကုန်သွယ်ရေးသဘောတူညီချက်တွေကြောင့်အလုပ်သမားကဈေးသက်သာတဲ့ပြည်ပနိုင်ငံတွေကိုလုပ်ငန်းတွေရွှေ့ပြောင်းကြရတာကအလုပ်ကံတွေလက်လွတ်ဆုံးရှုံးရတယ်ဆိုပြီးသမရထရန့်ကစန့်ကျင်နေတာလည်းဖြစ်ပါတယ်
။ And we're going to have trade but we're going to have one-on-one.And if somebody misbehaves, we're going to send them a letter of termination.
ကိုယ်တို့တော့သူညီချက်တွေရှင်းနေဦးမှာဖြစ်ပေမဲ့တနင်္ဂနွေညနာထားရှိသွားမှာဖြစ်တယ်လို့ကုန်သွယ်ဖက်နိုင်ငံတနင်္ဂနွေနိုင်ငံကမမှန်မကန်ပြုမူလာမျိုးတွေ့ရင်လည်းသဘောတူညီချက်ကိုဖျက်သိမ်းကြောင်းစာပေးပို့ပြီးရပ်ပေါင်း30အတွင်းအဆက်ဖြတ်မှာဖြစ်ကြောင်းနဲ့ TPP သဘောတူညီချက်ဟာမှန်ကန်တဲ့နည်းလမ်းမဟုတ်ဘူးလို့လည်းသမ္မတထရန့်ပြောဆိုခဲ့တာပါ။သမိုင်းမှာအကြီးဆုံးကုန်သွယ်ရေးစာချုပ်တစ်ခုဖြစ်နိုင်တဲ့ TPP သဘောတူညီချက်ဟာကမ္ဘာစီးပွားရေးရဲ့40ရာခိုင်နှုန်းနီးပါးရှိပြီးကမ္ဘာကုန်သွယ်မှုပမာဏရဲ့3ဘုံတဘောလောက်ရှိပါတယ်။ TPP သဘောတူညီချက်ကိုတော့ပြီးခဲ့တဲ့သမ္မတအိုဘားမားဆိုရလက်ထက်မှာစစ်ဆန်ညှိနှိုင်းခဲ့တာဖြစ်ပြီးကမ္ဘာစီးပွားရေးမှာစီးမျဉ်းတွေကိုတရုတ်နိုင်ငံကချမှတ်မဲ့အစားအမေရိကန်ကရေးဆွဲနိုင်မဲ့အရေးကြီးတဲ့သဘောတူညီချက်တွေဖြစ်ကြောင်းလည်းပြောဆိုခဲ့တာပါသမ္မတထရမ့်ကတော့သူ့အနေနဲ့ကုန်သွယ်ရေးသဘောတူညီချက်တွေကိုစန့်ကျင်တဲ့သဘောထားမျိုးမရှိပေမဲ့အမေရိကန်နိုင်ငံနဲ့အလုပ်သမားတွေအတွက်အကျိုးကျေးဇူးခံစားမဲ့သဘောတူညီချက်မျိုးကိုသာလူလာကြောင်းပြောဆိုထားပါတယ်
အမေရိကန်သမ္မတထရမ့်ရဲ့အမျိုးသားလုံခြုံရေးအဖွဲ့မှထောင်ဝင်ထမ်းဆောင်မှု Republican Party ကအောက်လွှတ်တော်အမတ် Mike Pompeo ကိုဗဟိုထောက်လှမ်းရေး Agency CIA ညွှန်ကြားရေးမှူးအဖြစ်နဲ့အထက်လွှတ်တော်မှတနင်္လာနေ့တုန်းကအတည်ပြုလိုက်ပါပြီ။ထောက်ခံမဲ66မဲ၊ကန့်ကွက်မဲ32မဲနဲ့လွှတ်တော်မှတခဲနဲ့အတည်ပြုခဲ့ပြီးတဲ့နောက် Mr. Pompeo ဟာကာကွယ်ရေးဝန်ကြီး James Mattis အမိမြေလုံခြုံရေးဆိုင်ရာဝန်ကြီး John Kelly တို့နဲ့အတူဒီ Trump ဆိုရတဲ့လက်ထက်မှာတာဝန်သစ်ထမ်းဆောင်မှာပါ။ CIA အကြီးအကဲဖြစ်တဲ့အထက်လွှတ်တော်ကသူ့ကိုအတည်ပြုလိုက်ပြီးတာနဲ့တရားဝင်ကြမ်းကြိမ်တဲ့အခမ်းအနားကိုတော့ဒုသမ္မတ Mike Pence ကဦးဆောင်ကျင်းပခဲ့ပါတယ်။ Mr. Pompeo ဟာအကျဉ်းသားတွေကိုပြင်းပြင်းထန်ထန်စစ်ဆေးမြင့်မြတ်တဲ့နှီးစနစ်တွေကိုအဆုံးသတ်ခဲ့တဲ့အပေါ်အရင်သမ္မတ Obama အစိုးရကိုဝေဖန်နေတဲ့သူတဦးဖြစ်ပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့သတင်းပတ်သူ CIA အကြီးအကဲဖြစ်တဲ့အတီးပြုတ်ဖို့လွှတ်တော်မှာကြားနာစစ်ဆေးချိန်အတွင်းမှာတော့သူကအကျဉ်းသားတွေကိုဆက်ဆံရမှာအမေရိကန်ဥပဒေနဲ့အညီကိုက်တွယ်သွားမယ်လို့ကတိပြုပြောကြားသွားပါတယ်။ဒီထောက်ထွင်းမှာပဲအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီမှာတော့သမ္မတထရမ့်ဒီနိုင်ငံခြားရေးဝန်ကြီးအဖြစ်နဲ့ရွေးချယ်ထားတဲ့ Rex Tillerson ကိုအတီးပြုတ်လိုက်ပါတယ်။ExxonMobil Company အမှုဆောင်အရာရှိချုပ်အဖြစ်တာဝန်ယူခဲ့တဲ့ Mr. Tillerson ကိုအမေရိကန်ပြည်ထောင်စုရဲ့ထိတ်တန့်တန်တမန်အဖြစ်အတီးပြုတ်သင့်မဖြစ်မသိဆုံးဖြတ်ကြတဲ့နေရာမှာပါတီတွင်သဘောထားကွဲလွဲမှုတွေလည်းအများအပြားရှိခဲ့ပါတယ်ရှင်
။ Kazakhstan နိုင်ငံမှာကျင်းပနေတဲ့ Syria ဆူရနဲ့သဘုံတွေချညဉ့်ညဲဆွေးနွေးပွဲပထမနေ့မှာထူးခြားမှုတစ်စုံတစ်ရာမရှိသေးဘူးလို့တာဝန်ရှိသူတွေကပြောဆိုခဲ့ကြပြီးနောက်ဒီကနေ့ဆက်လက်ဆွေးနွေးနေကြပါတယ်။ရုရှားနဲ့တူရကီနိုင်ငံတို့ရဲ့ပတ်မှုမှုနဲ့ Astana မြို့မှာကျင်းပနေတဲ့ဆွေးနွေးပွဲအတွင်းနှစ်ပတ်ကြာတိုက်ရိုက်ဆွေးနွေးမှုမရှိပဲဂျာဝင်စစ်ဆန်သူတွေကတဆင့်ဆွေးနွေးညှိနှိုင်းနေတဲ့အကြောင်းလဲတာဝန်ရှိသူတွေကပြောပါတယ်ဆွေးနွေးမှုတွေမှာတော့ရုရှား၊ယူကရိန်းနဲ့တူရကီတို့ရဲ့ဂျာဝင်စစ်ဆန်မှုနဲ့ပြီးခဲ့တဲ့ဒီဇင်ဘာလတည်းရရှိထားပြီးနေရာတော်တော်များများအသက်ဝင်နေဆက်ဖြစ်တဲ့အပြစ်ခတ်ရဆေးသဘောတူညီချက်ကိုအဓိကအာရုံစိုက်ညှိနှိုင်းနေကြတာပါ လွန်ခဲ့တဲ့နှစ်ကနောက်ဆုံးစစ်ဆန်ညှိနှိုင်းမှုတွေအပါအဝင်အခုနောက်ဆုံးငင်းချဲဆွေးနွေးမှုတွေမတန်ခင်မှာလောက်ကသမျှဆွေးနွေးမှုတွေမှာတော့2011ခုနှစ်မတ်လမှာစတင်ခဲ့တဲ့လက်နက်ကန်ပြုခတ်တွေအဆုံးသတ်ရေးထူးထူးခြားခြားတိုးတက်မှုတွေရအောင်တော့မလုံနိုင်ခဲ့ကြပါဘူး။ငင်းချဲဆွေးနွေးပွဲအဖွဲ့မင်ကုန်းအဖြစ်ကာဇက်စတန်နိုင်ငံချားရေးဝန်ကြီးခါယက်တရာမနော့ဖ်ကပြောကြားမှာတော့လက်ရှိဆွေးနွေးပွဲတွေကနေစီးရီးယားပြဿနာကိုအဆုံးသတ်နိုင်မဲ့လမ်းစာပေါ်ထွက်လာဖို့မျှော်လင့်ထားတဲ့အကြောင်းနဲ့စီးရီးယားလူထုရရှိခံစားထိုက်တဲ့စစ်မှန်တဲ့သဘောတူညီချက်တည်းရဲ့ထွက်ပေါ်လာရေးတူးချင်းစီမှာမူတည်နေတဲ့အကြောင်းပြောဆိုခဲ့ပါတယ်။တင်လာနေကပထမကျော့ဆွေးနွေးမှုတွေပြီးမှတော့ကုလသမဂ္ဂဆိုင်ရာစီးရီးယားတမန်ကြီးဘရှာချက်ဖာရီကအတိုက်ခံတွေဘက်ကတာဝန်သိသိဆောင်ရွက်တာမျိုးမရှိဘူးလို့ဆွဆွဲပြောဆိုခဲ့တာပါ။တပုံဖွဲ့တွေဘက်ကစစ်ဆက်ညှိနှိုင်းရင်းမှုမိုဟာမက်အလုရှ်ကတော့အတိုက်ခံတွေဟာငင်းငယ်ရေးလာသူတွေဖြစ်ကြောင်းနဲ့နိုင်ငံရေးအရာအဖြစ်ရနိုင်မဲ့စစ်ဆက်ညှိနှိုင်းမှုတွေဖြစ်လာဖို့အတွက်စစ်မှန်တဲ့ပြစ်ခတ်ရစေးရရှိဖို့လိုတယ်လို့လည်းပြောဆိုသွားခဲ့ပါတယ်။
ဥရောပသမဂ္ဂ EU တွေကနေ UK နိုင်ငံခွဲထွက်မဲ့အစီအစဉ်တွေနဲ့ပတ်သက်လို့လွှတ်တော်ရဲ့အတည်ပြုချက်ရယူရမယ်လို့ Britain တရားရုံးချုပ်ကဒီနေ့အမိန့်ချလိုက်ပါတယ်။EU ကနေ UK နိုင်ငံခွဲထွက်တာဟာ Britain ဥပဒေရဲ့အဓိကအရေးမြတ်တစ်ခုကိုဖျက်ထောက်ပစ်လိုက်တာဖြစ်တယ်လို့ Britain နိုင်ငံသားတွေခံစားရတဲ့အခွင့်အရေးတွေကိုပြောင်းလဲပစ်လိုက်တာဖြစ်တယ်ဆိုတဲ့ယူဆပေါ်မှာအခြေခံပြီးအခုဆုံးဖြတ်ချက်ကို၈မဲ၃မဲနဲ့အတည်ပြုလိုက်တာဖြစ်တဲ့အကြောင်းတရားရုံးချုပ်အကြီးအကဲ David Neuberger ကကြေညာခဲ့တာပါ။ဝန်ကြီးချုပ် Theresa May အဆိုအရကတော့EU ကနေခွဲထွက်ရေးလုပ်ငန်းစဉ်တွေစတင်မှုအတွက် EU သဘောတူညီချက်ပါအပိုင်50ကိုထောက်ပြပြီးတော့အုပ်ချုပ်ရေးအာဏာသုံးလှုပ်ဆောင်သွားကျင်တာဖြစ်ပါတယ်။အစိုးရအနေနဲ့တရားရုံးချုပ်အမိန့်နဲ့အညီအကောက်ထည်ပုံလှုပ်ဆောင်ရမှာဖြစ်တယ်လို့ရှေ့နေချုပ် Jeremy Wright ကပြောပါတယ်။ပြီးခဲ့တဲ့နှစ်ထဲမှာပဲ Britain မဲဆန္ဒရှင်တွေဟာ EU ကနေခွဲထွက်ဖို့မဆိုသလောက်သာတာတဲ့အများစုမဲနဲ့ဆုံးဖြတ်ခဲ့ကြတာပါ။အခုအချိန်မှာဒီမဲဆန္ဒရှင်တွေရဲ့ဆုံးဖြတ်ချက်ကိုအကောင့်ထည့်ဖော်တာဟာဥပဒေရေးရာကိစ္စတခုမဟုတ်ပဲနိုင်ငံရေးကိစ္စသာဖြစ်တယ်လို့ရှေ့နေချုပ် Wright ကဒီကနေ့ပဲပြောဆိုသွားပါရဲ့ရှင
် VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီအမေရိကန်နဲ့မြန်မာပိုင်းစီစဉ်ရဲ့အင်ကာနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်ရန်ဟီလီကပြီးခဲ့တဲ့သတင်းပတ်ထက်ဆုံးသက်ခဲ့တဲ့မြန်မာနိုင်ငံခီးစင်မှာသူနဲ့တွေ့ဆုံခဲ့တဲ့သူတွေပေါ်လက်တုံ့ပြန်ရေးယူခံမှာစိုးရိမ်ကြောင်ပြောကြားလိုက်ပါတယ်။သူတွေ့ဆုံစကားပြောခဲ့တဲ့သူတွေကအစိုးရကိုဝေဖန်သူတွေတခြားသူတွေရဲ့အခွင့်အရေးကိုကာကွယ်ဖို့ကြိုးပမ်းနေသူတွေအာဏာပိုင်တွေနဲ့သဘောထားကွဲလဲတဲ့အမြင်တွေကိုပြောဆိုသူတွေအတွက်စိုးရိမ်မိကြောင်းနဲ့ဆက်သွယ်ရေးဥပဒေ66ကာကြီးနဲ့အရေးယူဖို့ကြိုးပမ်းမှုတွေတိုးလာနေတာကိုလည်းကုလသမဂ္ဂရုံးချုပ်ရှိရာဂျနီဗာမြို့မှာဒီကနေ့ရက်စွဲနဲ့ထုတ်ပြန်လိုက်တဲ့ညင်ညာချက်ထဲမှာပြောဆိုသွားခဲ့တာပါ။ဇန်နဝါရီလ9ရက်နေ့ကနေ22ရက်နေ့ထိခီးစဉ်အတွင်းမှာတွားရောက်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တဲမြို့နယ်မှာလူကြိုးရေးတပ်ဖွဲ့ဝင်တွေကနေမြေရှင်းလင်းရေးလုပ်ငန်းတွေပြန်ဆနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့ပေါ်စိုးရိမ်ကြောင်းလည်းပြောဆိုခဲ့ပါတယ်။မြန်မာစိုးရတာဝန်ရှိသူတွေကတော့ရခိုင်ပြည်နယ်ကအခြေအနေတွေကိုဖြေရှင်းရမှာဥပဒေနဲ့ညီကိုက်တွယ်ဆောင်ရွက်နေတယ်လို့ရရှိပြည်လည်းမှုရစေဖို့ကော်မရှင်တွေဖွဲ့စည်းပြီးဆောင်ရွက်နေကြောင်းလည်းပြောဆိုထားတာပါ။သူခီးစဉ်တွင်လူကြိုးရေးကြောင်းအကန့်အသတ်နဲ့သာတွားခွင့်ရခဲ့တဲ့ကချင်ပြည်နယ်မှာလည်းအခြေအနေတွေအရင်ထက်ပိုဆိုးလာနေတာကိုလူခွေကြီးကိုယ်စားလှယ်ကထောက်ပြခဲ့တာပါ။အလုတ်ကျန်းစကန်တွေပါဝင်မြန်မာနိုင်ငံရဲ့ကျင်းထောင်တွေမှာတိုင်ချနိုင်တဲ့စနစ်မရှိသလိုသူနဲ့တွေ့ဆုံစကားပြောခဲ့တဲ့အချင်းသားတွေကနောက်ဆက်တွဲတခုခုဖြစ်လာမှာကိုစိုးရိမ်ကြတဲ့သဘောထားတွေပြောဆိုခဲ့ကြောင်းလဲကုလသမဂ္ဂလူ့ခွင့်ရေးထူးကိုယ်စားလှယ်ကပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံကိုစနစ်ရကျခီးစဉ်ဖြစ်တွားရောက်ခဲ့တဲ့လူ့ခွင့်ရေးထူးကိုယ်စားလှယ်ရန်ဟီလီဟာမြန်မာနိုင်ငံဆိုင်ရာအစီရင်ခံစာတစ်စောင်ကိုရှေ့လာမဲ့မတ်လာတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကိုတင်သွင်းသွားမှာလည်းဖြစ်ပါတယ်ခင်ဗျာ။
ဒီပိုင်းနဲ့ဆိုင်ရာငင်းပွားမှုတွေရှိနေတဲ့တရုတ်နဲ့ဖိလစ်ပိုင်နှစ်နိုင်ငံအကြားအနည်းငယ်ပြန်လည်တိုးတက်လာတဲ့နှစ်ဖက်ဆက်ဆံရေးမှာဒီနှစ်ထဲနောက်ထပ်စိန်ခေါ်မှုတွေတိုးလာပြန်ပါတယ်။ဒီပိုင်းနဲ့အငင်းပွားနေတဲ့နေရာမှာတရုတ်ဘက်ကကျွန်းစုတွေကိုတူတာပိုင်တယ်လို့ထပ်ပြီးတော့ကြွေးကြော်နေတယ်လို့အမေရိကန်သမ္မတတဲ့ဒေါ်နယ်ထရမ့်ကအာရှဒေသတွင်တရုတ်ရဲ့ဩဇာအာဏာကိုစိန်ခေါ်လာနိုင်ပွဲရှိတာတွေကြောင့်ဖြစ်ပါတယ်။တရုတ်နဲ့ဆက်ဆံရေးမတည်မငြိမ်ဖြစ်နေတဲ့အချိန်ဒီအပြင်အမေရိကန်အစိုးရကိုပုံစံသစ်နဲ့ချဉ်းကပ်နေတာတွေဟာဖိလစ်ပိုင်အစိုးရဒီရော်ဒရီဂိုဒူတာတေအတွက်တော့ရေချောင်းပိုင်ဆိုင်မှုတွေနဲ့ပတ်သက်ပြီးဒီအလျှော့မပေးတဲ့တစ်ချိန်တည်းမှာဘယ်နည်းနိုင်ငံတွေမှာလည်းမျက်နှာမပြတ်ပဲဆက်ဆံရေးဆက်ပြီးတော့ထားနိုင်ဖို့အတွက်စိန်ခေါ်မှုတွေကြုံနေရတာပါ။ဒ ဒီသမရဒူတာဒေးဟာပြီးခဲ့တဲ့ဆွန်လတုန်းကသမရတာဝန်စပြီးတော့ယူခဲ့ပြီးတဲ့နောက်တောင်တရုတ်ပင်လယ်ပြင်မှာတရုတ်အစိုးရနဲ့နှစ်ပေါင်းများစွာရေပိုင်းနဲ့အငင်းပွားလာခဲ့တဲ့ကိစ္စကိုရှည်တမ်းမတင်ပဲတရုတ်နဲ့ဆက်ဆံရေးတည်ဆောက်ဖို့ကြိုးစားခဲ့တယ်လို့ပြီးခဲ့တဲ့အောက်တိုဘာလထဲမှာပဲတရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံခဲ့တာပါဒါပေမဲ့အဲ့ဒီနောက်နှစ်လအကြာမှာပဲသူ့အစိုးရအနေနဲ့အငင်းပွားမှုတွေဖြစ်နေတဲ့ Spratly Jones တွေမှာတရုတ်ဘက်ကကျွန်းစုတွေကိုတိုးချဲ့တိစောက်လာတဲ့အပေါ်တိတ်ပြီးတော့ပြင်းပြင်းထန်ထန်မဟုတ်ပေမဲ့လည်းကန့်ကွက်ခဲ့ပါတယ်ဖိလစ်ပိုင်နိုင်ငံအနေနဲ့တရုတ်ဆူရနဲ့ဆက်ဆံရေးတိုးတက်အောင်တည်ဆောက်နေတဲ့အချိန်ထဲမှာတောက်တရုတ်ပင်လယ်ပြင်အတွင်းနေမြေပိုင်ဆိုင်ခွင့်ရအောင်ဆက်ပြီးတော့ကြိုးပမ်းသွားမှာဖြစ်တယ်လို့ဖိလစ်ပိုင်သမ္မတရဲ့ပြောခွင့်ရကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပြောဆိုခဲ့ပါတယ်ရှင်
။ပိုင်ဆိုင်မှုတွေညှင်းပွားနေတဲ့တောက်တရုတ်ပင်လယ်ပြင်မှာငင်းချင်းနဲ့တည်ငြိမ်မှုတွေမပြတ်ပြားစေဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရအသစ်အနေနဲ့အချက်အလက်တွေကိုလေးစားဖို့တတိထားပြီးပြောဆိုပြုမှုဖို့တရုတ်နိုင်ငံကြားရေးဝန်ကြီးဌာနကဒီကနေ့မှပဲတိုက်တွန်းလိုက်ပါတယ်။
中国在南海问题上的立场是明确和一贯的，那么我们在南海的行动也是正当合理的。
ဒီတော့တရုတ်ပင်လယ်ရေးနဲ့ပတ်သက်လို့တရုတ်နိုင်ငံရဲ့ရည်ရွယ်ချက်ကရှင်းရှင်းလင်းလင်းနဲ့တသမတ်တည်းရှိနေတဲ့အကြောင်းတခြားနိုင်ငံတွေမှာဘလို့အပြောင်းလဲတွေပဲဖြစ်ဖြစ်ဘာတွေပဲဖြစ်ဖြစ်ဘာတွေပဲဖြစ်ချင်းဖြစ်ချင်းတရုတ်ပင်လယ်မှာအကျောက်ချာအာဏာပိုင်ဆိုင်မှုနဲ့ရေကြောင်းဆိုင်ရာအခွင့်အရေးတွေကိုကာကွယ်သွားမှာဖြစ်တဲ့အကြောင်းတရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရသူဟွာချွန်ဟင်းပြောဆိုခဲ့တာပါအမေရိကန်နိုင်ငံကြားရေးဝန်ကြီးဖြစ်ရာရာခံထားရတဲ့ Rex Tillerson ကတရုတ်ပင်လယ်မှာလူလုံကျွန်းတွေတည်ဆုံနေတာကိုတရုတ်နိုင်ငံအနေနဲ့ရက်ဆိုင်မှုနဲ့ဒီကျွန်းတွေကိုတွာလာခွင့်ပိတ်ပင်ရမယ်ဆိုပြီးလွှတ်တော်အမတ်တွေရှင်းမောက်ကြားနာပွဲမှာပြောဆိုခြင်းနဲ့ပတ်သက်လို့မေးခွန်းထုတ်ခံခဲ့ရတဲ့အင်ဂျီရောပြောခွင့်ရ Sean Spicer ရဲ့မှတ်ချက်ပြီးပြောဆိုချက်ထွက်ပေါ်ခဲ့ပြီးနောက်တစ်နေ့မှာပဲတရုတ်နိုင်ငံကအခုလိုပြောဆိုလိုက်တာပါ
အီတလီနိုင်ငံမှာပြည်ခဲ့တဲ့သတင်းပတ်ကနှင်းတောင်ပြိုကျမှုကြောင့်တောင်ကုန်းပေါ်မှာရှိတဲ့အီတလီစိမ်းကဲဟိုတယ်တစ်ခုပြိုကျပျက်စီးခဲ့တာမှာသေဆုံးသူဦးရေဟာ14ယောက်ထိရှိလာတဲ့အကြောင်းအီတလီကယ်ဆယ်ရေးအဖွဲ့တွေကပြောပါရယ် Foreign Tourism မြို့မှာရှိတဲ့ကျယ်လေးပွင့်ဟိုတယ် Rigo Piano ရဲ့ဒီပြိုကျပျက်စီးပုံတွေထဲကနေအလောင်းငါးလောင်းကိုအီတလီရှာဖွေကယ်ဆယ်ရေးအဖွဲ့တွေကထပ်တွေ့ခဲ့တယ်လို့ပျက်စီးသွားတဲ့အဆောက်အုံဒီအောက်ခြေပိုင်းအတွင်းကိုမိသက်ဝင်တဲ့တွေဝင်ရောက်နိုင်ခဲ့တာနဲ့အမျှနောက်ထပ်အလောင်းနှလောင်းကိုလည်းဆွဲထုတ်နိုင်ခဲ့ကြတာပါပြီးခဲ့တဲ့ပုံထုံးလေးကနေနှစ်တောင်နေရန်ပြိုကျခဲ့တာနဲ့အီတလီနိုင်ငံအလယ်ပိုင်းအဘရူโซအရက်မှာငလင်အပြင်းထန်လှုပ်ခဲ့ရာကနေထိခိုက်ပျက်စီးခဲ့တဲ့ပျက်စီးပုံတွေအောက်မှာပိတ်မိနေတဲ့ဒီစိန်ကဟိုတယ်တွေကနေလူတချို့ကိုလည်းအသက်ရှင်လျက်ကဲထုတ်နိုင်ခဲ့ပါတယ်ရှင
်အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့မခင်ဖြူထွေးတို့ကကြေညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားပါမယ်ရှင်ပဋိပက္ခလုံရခိုင်ပြည်နယ်ရင်းကလိုအပ်ချက်တွေအတွက်အာဆီယံနိုင်ငံတချို့ရဲ့အကူအညီတွေကိုအစိုးရဘက်ကစီမံဆောင်ရွက်တဲ့အတွက်အကူအညီတွေစနစ်တကျဖြစ်ပြီးပဋိပက္ခကြုံခဲ့ရတဲ့လူမှုအတိုင်းဝိုင်းအလုံးခံစားခွင့်ရစေတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA ကိုပြောပါရယ်ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကို VOA ရန်ကုန်ရုံးအက်ဒီတာတော်ခင်ဆိုဝင်းကနေပြည်တော်မှာတွားရောက်တွေ့ဆုံမေးမြန်းထားပါရယ်ရှင်
ရခိုင်ပြည်နယ်မှာဟိုဖြစ်နေတဲ့လူမှုရေးပြဿနာတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာအကူအညီထောက်ပံ့နေလဲကူရောက်နေပါပြီ။အဲ့တော့မကြခင်ကလာခဲ့တဲ့ဒီအင်ဒိုနီးရှားဝန်ကြီးပေါ့နိုင်ငံသားရေးဝန်ကြီးအနေနဲ့လာပြီးတော့ရခိုင်ပြည်နယ်မှာရှိတဲ့ဟိုဒုက္ခသည်တွေအားလုံးပေါ့နှစ်ဖက်အတိုင်းဝိုင်းအားလုံးအတွက်ကိုသူလူမှုရေးထောက်ပံ့နေပေးဖို့ဆိုပြီးရောက်လာတာသိရပါတယ်။အဲ့တော့ဝန်ကြီးလည်းဒီဝန်ကြီးနဲ့အဲ့ဒီအင်ဒိုနီးရှားဝန်ကြီးနဲ့တွေ့ခဲ့တယ်လို့သိရပါတယ်။အဲ့တော့ဝန်ကြီးအဲ့ဒီအတွေ့အကြုံကိုပြောပြပေးပါလားရှင်
။ကျွန်တော်ဝန်ကြီးဌာနအစိုးရအဖွဲ့၁စပြီးတော့တက်ခရဲကကျွန်တော်တို့ကော်မတီတွေဖွဲ့တယ်လုပ်ငန်းကော်မတီတွေဖွဲ့တယ်ဘိုးကော်မတီတွေဖွဲ့တယ်အဲ့ဒီကနေပြီးတော့ထောက်ပံ့မှုတွေကိုကျွန်တော်စနစ်တကျဆောင်ရွက်နေတာပဲထောက်လျှောက်ကျွန်တော်တို့ဆောင်ရွက်နေတယ်အဲ့ဒီအချိန်ခါမှာပဲဒီလိုမျိုးပြိပက္ခဖြစ်ပွားပြီးတဲ့နောက်မှာလဲကျွန်တော်တို့ဆက်လက်ထောက်ပံ့တာတွေရှိနေတယ်ပေါ့အဲ့တော့နိုင်ငံတကာအကူအညီကလည်းပေးကျင်တယ်အထူးသဖြင့်အာဆီယံနိုင်ငံတွေပေါ့အာဆီယံနိုင်ငံအကူအညီပေးကျင်တယ်ဆိုတဲ့အခါကျတော့ကျွန်တော်တို့ကလည်းဗာလဲဆိုအဲ့လိုအကူအညီပေးရင်စနစ်နဲ့စီးစနစ်နဲ့ပေါ့နော်ဆိုတော့နှစ်နိုင်ငံအစိုးရချင်းဆက်သွယ်မယ်တန်တမန်လမ်းကြောင်းရဆက်သွယ်မယ်အကူအညီတွေဒီလိုမျိုးပေးပါလို့ကျွန်တော်တို့အနေနဲ့လည်းဟိုမြစ်တာရက်ခံတယ်မြစ်တာရက်ခံတော့အင်ဒိုနီးရှားကလည်းဒီအကူအညီကိုပေးချင်ပါတယ်ဆိုပြီးရောက်လာတယ်ရောက်လာတော့သူတို့ရဲ့ပစ္စည်းတွေကိုသူတို့ကြိုတင်ပြီးတော့ဟိုစိတ်ကမ်းရအောင်ပို့တယ်ပေါ့နော်ရန်ကုန်ရောက်တယ်ရန်ကုန်ရောက်တော့ကျွန်တော်တို့ဒီအဖွဲ့တွေကလက်ခံတယ်လက်ခံပြီးတဲ့ခါကျတော့စစ်တွေရအောင်ကားတွေနဲ့ပို့တယ်ပို့တော့နှစ်ရက်အတွင်းမှာပဲရောက်တယ်ရောက်သွားပြီးတဲ့ခါကျတော့ဒီအင်ဒိုနီးရှားနိုင်ငံကြီးဝန်ကြီးကိုယ်တိုင်ရောက်လာတယ်ရောက်လာပြီးတော့ကျွန်တော်နဲ့အတူတူဒီပြည်နယ်အစိုးရဒီဟိုရင်းမော့ဒီဝန်ကြီးချုပ်နဲ့အတူတူပေါင်းပြီးတော့ကျွန်တော်တို့ဟိုရင်းမော့လက်ခံပွဲလုပ်တယ်လွှဲပြောင်းယူတယ်ပေါ့နော်အဲ့ဒီခန္ဓာကိုကျွန်တော်တို့လုတ်ခဲ့တယ်လုတ်ခဲ့တော့အတွေ့အကြုံရဆိုလို့ရှိရင်သူတို့ရဲ့ကိုကြီးဆောင်ရွက်မှုကအလွန်စနစ်ကြပါတယ်အဲ့ဒီမှာလဲ तू ကအဖွင့်စကားပြောတဲ့အခါမှာလဲ तू ကဘာကိုပြောလဲဆိုတော့ဒီလူမျိုးဘာသာမယွေထောက်ပံ့ဖို့သူတို့လာတာဖြစ်ပါတယ် Jema tapjo bawa me, lumiu bawa me, jadi alam dia pergi balik itu dua, titi caca itu takak takak pio pio, tegar itu seni dia lebih pion mui pergi balik. Jangan luar lecet cemeh, mau dah yang di besi di bule, pio pio seni dia pion mui muri, sama ni yang siapa.
Okay ba, dah ber, sahaja orang ni luar luar jawa balik sih.
Eh dah hubar eh, dah Indonesia nengah masih dia lumiu pio esit di kuci balik. Ayuh pio esit kuani pio, jangsau thana siapa le, ayuh mahabon, di จีวันนักคู่มาจ้องสาวธนาชีเอ้ยมุลานันจ้องลีนจ้องสาวธนาชีดาวเลยตัวเจ้าเด็กขาตัวนึงอ่ะลูกธนาพี่เด็กด้วยจ้องสูบอยู่ตัวพ่วงไว้ตัวมิวลีเล่าไหมสูบอยู่ตัวพี่เด็กจ้องได้เนี่ยเลยด้วยเลยยินดีดับวงยาจ่าเลยแต่เช่นนี้สูจ่าเลยบอกถ้าลูกเข้าไปแต่เช่นสุดเลยอารมณ์เดินหาเรามีมาจ้าวไหมแต่เช่นเนี่ยไอ้คลีเรียเลยสุดเด็ดตัวเลยเปลี่ยวเลยบอกเนาะอารมณ์มีเพี้ยน
อินโดนีเซียปีนี้ขาดจารุดีอาเซียนในงานเนี่ยมาเลเซียในงานนี่เนี่ยอะไรตัวลุ่มยี่กุญยี่เปียบุสกุลว่าสายเปียนี่ได้จ้าวอะไรในงานนี้วันนี้ฐานะนี่เลยกูขึ้นอยู่ไล่บิโรตีอาวะเลยเดี๋ยวดูในงานตันดามาเสียสัญญาอีอาบ่เนาะส่วนอะไรเช่นนี่เลยว่าเปียบยาวีบ้างอีเช่นนี่อะไรไม่ต้องกังวลเนี่ยพระเจ้าเลยส่วนพี่ก็เลยประกาศอะไรดีมาชีเดอะไรแต่มาจีอาบ่เนาะมีเสียแต่มาจีอาจันรุ่นเนี่ยแล้วดูส่งเนี่ยจันรุ่นเนี่ยบ่เน
င်ငံဆက်တွေ့တဲ့နီးလမ်းကိုပဲလိုက်ပါတယ်အဲ့ဒီနီးနဲ့ကျွန်တော်တို့ရှိလာတွေ့ဆုံနေသူတို့ပို့မဲ့အစီအစဉ်တွေပြောတယ်အခုဆိုလို့ရှိရင်တင်ပို့နေပြီပေါ့နော်အဲ့ဒါကိုစနစ်တကျပဲကျွန်တော်တို့ဟိုဒီအင်ဒိုနီးရှားဖြန့်ပြူးတယ်လို့ပဲကျွန်တော်တို့စနစ်တကျပေါ့နော်ဒီပစ္စည်းတွေကိုကျွန်တော်တို့ကလွှဲပြောင်းယူမယ်ရန်ကုန်မှာရန်ကုန်မှာလွှဲပြောင်းယူပြီးရင်ကျွန်တော်တို့စစ်တွေကိုပို့ပြီးတော့စနစ်တကျဒီအဖွဲ့အစည်းအားလုံးပေါ့လူအားလုံးပေါ့ဒီပြည်ပခါမှာခံစားရတဲ့လူတွေပေါ့လူမျိုးပါတာမရွေးသူတို့လည်းဒီလိုထောက်ပံ့မှုအစီအစဉ်ထားပါ
ဟုတ်ကဲ့ပါဒါပေမဲ့အရင်တော့ဆိုလို့ရှိရင်ဒီရခိုင်အတိုင်းဝိုင်းပေါ့နော်ရခိုင်ဒီဒေသခံအတိုင်းဝိုင်းကနေပြီးတော့ဟာဒီလိုမျိုးနိုင်ငံတကာအကူအညီတွေလာတဲ့ဒီနိုင်ငံတကာ NGO အဖွဲ့အစည်းတွေလာတယ်ဆိုလို့ရှိရင်ဟာဟိုမွတ်စလင်တွေကိုပဲကူညီနေတာပဲသူတို့ရခိုင်တွေကိုတော့မကူညီဘူးဆိုပြီးတော့ဝင်းနေစကားတွေပြောကြတာတွေရှိပါတယ်အခုဒေသခံတွေရဲ့တုံ့ပြန်မှုကဘယ်လိုရှိပါလဲရှင်
ဒေသခံတုံ့ပြန်မှုဆိုတော့ဟိုတနေ့ကဆိုရင်အင်ဒိုနီးရှားနိုင်ငံကြီးဝင်ကြီးနဲ့ကျွန်တော်တို့နဲ့တွားတဲ့စီမှာဆိုလို့ရှိရင်ကျွန်တော်တို့မွတ်စလင်လူမျိုးတွေကတမန်ကောဒီတိုင်းရင်းသားတွေရောအကုန်လုံးနဲ့ဆုံခဲ့တာပဲအားလုံးပျော်ပျော်ရွှင်ရွှင်ပျော်ပျော်ပါပါနဲ့ကြည်ကြည်နဲ့ဝမ်းသာဖြစ်နေကြတာ
ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကိုထုတ်ခင်းဆိုဝင်ကတွေ့ဆုံမေးမြန်းထားတာပါ VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ခုတော့ပြည်တွင်းသတင်းတစ်ပုဒ်ဆက်ပါအောင်မယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးမစ္စတာစကော့မာဆီယာရဲ့ပထမဆုံးချင်းပြည်နယ်ခီးစဉ်မှာချင်းမီဒီယာအဖွဲ့တွေချင်းပြည်နယ်အပြစ်ခတ်လေလာဆောင်ကြီးရဲ့အဖွဲ့အစည်းတွေချင်းပြည်နယ်အစိုးရအဖွဲ့တွေနဲ့ဒီကနေ့မှာတွေ့ဆုံခဲ့ပါတယ်။သံအမတ်ရဲ့ခီးစဉ်အတွင်းတွေ့ဆုံမှုအခြေအနေကိုတော့ VOA ထိုင်းအခြေစိုက်သတင်းထောက်နိုင်ကွန်အင်ကနေဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်
။အမေရိကန်ဒါမတ်ကြီးမစ္စတာစကော့မာဆီယာရဲ့ဒီကနေ့ချင်းပြည်နယ်ဟာဂါမြို့ခီးစဉ်မှာချင်းမီဒီယာကွန်ရက်ဖွဲ့တွေနဲ့ဥစွာပထမဆုံးတွေ့ဆုံခဲ့တယ်လို့ Chinland Vote Editor Slime Papui ကပြောပါတယ
်။သူချမှုတော့သူကပထမဆုံးချင်းပြည်ပြက်လာတယ်။ညီကလေးကပထမဆုံးဒီဒေတာချင်းပြည်ရောသိချင်တဲ့အနေနဲ့လည်းဖြစ်နေတယ်
။ချင်းမီဒီယာကွန်ရက်ဖွဲ့တွေအနေနဲ့လက်ရှိချင်းမီနယ်တွင်သတင်းရယူခွင့်အားနည်းနေသေးတဲ့အခြေအနေတွေကို American ဒါမတ်ကြီးနဲ့တွေ့ဆုံစင်မှာတင်ပြခဲ့တယ်လို့ Editor Slime Papui ကဆက်ပြောပါတယ်။
ဒီစုခွင့်ချီတူစုဒီမှာကျွန်တော်ဝင်ကြည့်တပောက်ခံပြထားလာရှိတယ်။ဒါမဲ့ကျွန်တော်မီဒီယာဖက်ကနေဆက်တွေ့တဲ့ခါမှာကတော့ပြဖို့တော့စကားပြဖို့ကတော့ဖြစ်ပါသေးတယ်။ကျွန်တော်အဆက်ဝင်ကြည့်သူဆက်တွေ့နေတာဒီစုခွင့်အနေနဲ့ထားလာဆိုတော့သူကလည်းနေနေနေရတဲ့အခြေအနေပေါ့နော်။ဒီလေအစိုးရဌာနဆိုင်ရာကြီးကြီးဒီနဲ့တော့ပြဖို့ကတော့ဟိုအရင်ကဖြစ်တော့အဖြစ်ကြီးတော့ပူကောင်းလာပါလေ။အလုံးဝကောင်းလာတော့မဟုတ်သေးဘူး
။ချင်းမီဒီယာကွန်ရက်ဖွဲ့အနေနဲ့ချင်းစာပေတင်ကြားရေးစာနယ်ဇင်းထုတ်ဝေမှုအခက်ခဲအရေးကြီးဆုံးလိုအပ်နေတဲ့ပုံနှိပ်ဆက်နည်းပညာပိုင်းဆိုင်ရာအားနည်းမှုအခြေအနေတွေကိုလည်းတင်ပြခဲ့ပါတယ်။ American ဒါမတ်ကြီးမစ္စတာစကော့မာရှယ်ဟာချင်းပြည်နယ်အပြစ်ခံရစရေးဆိုင်ရာလေလံဆောက်ရှိရေးကော်မတီတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ချင်းပြည်နယ်ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့ American ဒါမတ်ကြီးနဲ့တွေ့ဆုံမှုအခြေအနေကိုချင်းပြည်နယ်ပြည်ခံရစရေးဆိုင်ရာဆောက်ရှိရေးကော်မတီတွေ့ရင်မှုပူးတလွန်ကျဲအိုကအခုလိုပြောပါတယ
်။2010နှစ်ကနေအခုထိတိပေါ့နော်ကျွန်တော်တို့ငြိမ်းချမ်းရေးဖြစ်ရှိကတော့အတူတက်မှုရှိပါတယ်ချင်းပြည်နယ်မှာတစ်ဖက်နဲ့တစ်ဖက်တိုက်ခိုက်ပြီးခတ်မှုတွေမရှိတယ်လို့ငင်းချမ်းကြီးဖြစ်ရှိမှာလဲသူတက်မှုရှိတယ်ဒါပေမဲ့ချင်းပြည်နယ်တွင်းမှာရှိတဲ့ဒီပလောဝနယ်မှာအာကန်အာမီရီအေရီဘော့အေရီကအဲ့ဒီမှာအစိုးရတက်နေတဲ့ပွဲတွေဖြစ်တယ်ဒီအခါမှာကျွန်တော်တို့ချင်းပြည်နယ်ချမ်းကြီးချိတ်ခိုက်တယ်သူရဟာကိုလည်းပဲကျွန်တော်တို့တင်ပြရတယ်ပေါ့
NCA ပြည်ရစာချုပ်လက်မှတ်ရေးသွင်းထားတဲ့ချင်းမျိုးရတပ်ဦး CIF နဲ့ချင်းပြည်နယ်ဆိုရတို့ကြားငင်းချမ်းရေးဖြစ်စဉ်ဟာတိုးတက်ကောင်းမွန်နေပေမဲ့ပလဲဝါမြို့နယ်တွင်မှလှုပ်ရှားနေတဲ့ရခိုင်တပ်မတော် AA တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့ကြားမှာစစ်ရေးသိမ်းမှနေစေဖြစ်ပါတယ်။အမေရိကန်သမ္မတကြီးဟာမွန်လွယ်ပွဲလောက်မှာချင်းပြည်နယ်ဆိုရဖွဲ့နဲ့တွေ့ဆုံခဲ့ပါတယ်။ဒ
အမေရိကန်
တာမာ ဂျီနဲ့ချင်းမီနယ်ဆိုရဖွဲ့တို့တွေ့ဆုံမှုတွင် ချင်းမီနယ်ရဲ့ခက်ခဲခြေနေတွေကိုတင်ပြခဲ့တယ်လို့ ချင်းမီနယ်ရဲ့မျှော်လင့်ချက်အားကောင်းလာတယ်လို့ယူဆကြောင်းလူမှုရေးဝန်ကြီးဦးပေါင်လုံမင်းထံကဆိုပါတယ်။ တာမာ ဂျီနေနဲ့မနက်ဖြန်မှာဒေတာသွင်းခြေဆိုင်လူမှုဖွဲ့စည်းသူနဲ့လည်းတွေ့ဆုံသွားဖို့အစီအစဉ်ရှိနေပါတယ်။ မြန်မာနိုင်ငံဆိုင်ရာအမေရိကန်တာမာ
American Donald Trump ကAmerica First American ပြည်တော်စုအတွက်အရင်ဆုံးဦးစားပေးစဉ်းစားမဲ့မူဝါဒတွေကိုချမှတ်ကျင့်သုံးသွားမဲ့သဘောထားမျိုးသူ့ရဲ့ကြမ်းကြိမ်မဲ့မိန်ခွန်းမှာထည့်ပြောသွားပါတယ်။ဒါကြောင့်လည်းကမ္ဘာနိုင်ငံအသီးသီးမှာလောက်ခတ်မှုတွေရှိနေပြီးအမေရိကန်အစိုးရတည့်ရဲ့ခြေလှမ်းတွေကိုအထူးသတိထားစောင့်ကြည့်နေကြပါတယ်။မြန်မာနိုင်ငံလိုဒီမိုကရေစီကိုအခုမှအစာပြုအခြေတည်နေရတဲ့နိုင်ငံတစ်ခုအနေနဲ့နိုင်ငံတကာရဲ့ ရှိတယ်လို့ VOA သတင်းရှင်တွေကယူဆပါတယ်။အခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လိုင်းစီစဉ်မှာသုံးသက်ဆွေးနွေးကြည့်ရအောင်ပါ။ဒီစီစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးစေချင်ပါတယ်။ကိုဆွေးနွေးခြင်းနာကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်လည်းပို့ထားပေးလို့ရပါတယ်။ VOA ရဲ့ဖုန်းနံပါတ်က0239238255လေးဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောရရှင်တွေအားလုံးကိုဖိတ်ခေါ်ကြပါတယ်ခင်ဗျာ
။ဒီကနေ့ည9:00နာရီမှာဆွေးနွေးမဲ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့နိုင်ငံတကာသတင်းဆောင်မဖက်လက်ရအောင်ပါ။အမေရိကန်ပြည်ထောင်စုရဲ့အဆိုအရသည်ဟာသတင်းမီဒီယာကိုဘရောမှလိမ်ပြောမှမဟုတ်ဘူးလို့သမ္မတဒေါ်နယ်ထရန့်ရဲ့အင်ပီရိုပြောခွင့်ရသူကသတင်းလာနေကကတိပြုသွားခဲ့ပါရယ်။သမ္မတရထိုးရယူပြီးအစပိုင်းရဲ့နေ့ရက်တွေမှာသူ့သတင်းတွေတင်ပြရတဲ့သတင်းထောက်တွေနဲ့သမ္မတတကြားမပြေမလည်တွေဖြစ်လာပြီးတဲ့နောက်အင်ပီရိုပြောခွင့်ရသူဆင်းစပက်ဆာကခုလိုပြောသွားတာပါ။ VOA ပြည်တွင်းရေးရာသတင်းထောက်ဂျင်းမလုံးပေးပို့ထားတာကိုမှအေးသနာကျော်ကတင်ဆက်ပေးပါမယ်ရှင်။
Good afternoon everyone.
သူများတွေနဲ့အတိုက်ခံတိတ်ပြီးတော့မပြောသွားတဲ့အင်ပီရိုပြောရေးဆိုခွင့်ရှိသူ Sean Spicer ကသူ့ရဲ့ပထမအဆုံးအင်ပီရိုသတင်းစာရှင်းလင်းပွဲကိုတင်းနှင်းလာနေကကျင်းပသွားတာပါ။သမရထရမ့်ရဲ့တောက်ကြံတဲ့ကြမ်းတစ်စာဂျိန်ဆိုဘွဲမှာတက်ရောက်လာတဲ့လူလူပိသက်အင်အားဘလောက်ရှိလဲဆိုတာကိုမီဒီယာကတမင်တကာသတင်းမှဖော်ပြရဲလို့ဆွဆွဲပြီးတော့မီဒီယာတွေဖော်ပြတဲ့ဓာတ်ပုံထောက်ထားတွေအလုတ်ခံမှန်းချက်တွေနဲ့မတူတဲ့အရေးအတွက်ကိုပြောသွားခဲ့ပြီးတော့နှစ်ရက်အကြာမှာ Mr. Spicer အင်ပီရိုပထမအဆုံးသတင်းစာရှင်းမွေးကျင်ပါတာပါဒီတင်းနာနေပွဲမှာတော့သူနဲ့သူ့အဆိုအရအမှန်တိုင်းဖြေမာလားဆိုပြီးတော့တည့်တည့်မေးခံရပါတယ် Mr. Spicer က
Yes I believe that we have to be honest with the American people I think sometimes we can disagree with the facts there are certain things
ဘာလဲအမေရိကန်လူလူပေါ်ကျွန်တော်တို့ယူသားရပါမယ်တခါတလေတော့တချို့အချက်လက်တွေမှာကွဲလွဲလို့ရတယ်လို့ထင်ပါတယ်တချို့ကိစ္စတွေပြောတဲ့အခါကျွန်တော်တို့ကိုယ်တိုင်တေချာမသိရသေးတာမျိုးဖြစ်နိုင်ပါတယ်ဒါပေမဲ့ခင်ဗျားတို့ကိုညာပြောဖို့လုံးဝမရည်ရွယ်ပါဘူး
Mr. Trump ရဲ့ကျန်းသက်စာဂျင်းစုဝဲဟာရုပ်မြင်သံကြားနဲ့ online တို့ပါဝင်ကြည့်ရှုသူအများဆုံးပဲလို့သူပြောခဲ့တာတကယ်မှန်ကြောင်းနဲ့ Mr. Spicer ကထပ်ပြောပါတယ်ဒီလိုမျိုးလူပိသက်ဘလောက်လာလဲဆိုတဲ့ပြဿနာက Mr. Trump CIA ဗဟိုထောက်လှမ်းရေး agency ကိုစနေနေ့ကသွားတော့ကပြောခဲ့ရကနေစတာပ
ါ I made a speech I looked out the field was it looked like a million and a half people
ကျွန်တော်မင်းခွင့်ပြောတယ်ဒီမှာရှေ့ကိုကြည့်လိုက်တော့ကွင်းမြင်ထဲမှာလူတွေတန်းတန်းတန်းခွဲလောက်ရှိတယ်။အခုတော့မီဒီယာတွေကလူမရှိတဲ့ကွင်းနေရာကိုပဲပြနေတာလေ
။သူကအဲ့ဒီမှာပဲမီဒီယာကိုလည်းထိုးနှက်သွားခဲ့ပါတယ
်။ I have a running war with the media. They are among the most dishonest human beings on earth.
ကျွန်တော်နဲ့မီဒီယာကြားမပြီးသေးတဲ့ပြဿနာတွေရှိနေတယ်။သူတို့ဆိုတာကဘာမှယူသားမှုမရှိဆုံးလူတွေပဲ။
ဒီလိုမျိုး Mr. Trump အစိုးရရဲ့မေးခွန်းထုတ်စရာရှိတဲ့ပြောဆိုရာတွေနဲ့ပတ်သက်လို့စိုးရိမ်မှုတွေကတင်းတင်းလာနေမှာပိုဆိုးလာပါတယ်။Mr. Trump ရဲ့ပြောခွင့်ရသူ Kellyanne Conway က Trump ပေါ်နေတဲ့ဝေဖန်ချက်တွေကိုလမ်းလွှဲဖို့ NBC ရုပ်သံရဲ့ Meet the Press အစီအစဉ်မှာစူးစမ်းခဲ့တာ
ပါ You're saying it's a falsehood and they're giving Sean Spicer our press secretary gave
alternative facts to that.
Dari Amari lu shin ga pyo ni de. Thru le aim pi lo pyo khwin ya Sean Spicer ko pyo khai na be le. Tu ga le naw ta phat ga mman na ko pyo ni da be.
ဒီလိုအစိုးရအသစ်နဲ့သတင်းမီဒီယာကြားတင်မာနေတဲ့အနေအထားပိုဆိုးလာတာကိုတချို့ Republican တွေတောင်မှအစိုးရင်လာကြပြီလို့ American Enterprise သတင်းပန်ကနိုင်ငံရေးအကြီးအကဲ Michael Brown ကသုံးသပ်ပါတယ
်။ I think many people in the press think that Trump is a dangerous and potentially dictatorial character.
မီဒီယာသမားအများပြားက Trump ဟာအနေရရှိပြီးတော့အာဏာရှင်ပုံစံဖြစ်လာနိုင်တဲ့လူလို့မြင်နေကြတယ်လို့ကျွန်တော်ထင်တယ်။ဒါကအစိုးရလိုနေကြတာပါ။တစ်ဖက်မှာတော့စိုးရင်စရာအနေအထားတွေတော့တွေ့နေရတာပေါ့လေ။
Mr. Trump ကိုထောက်ခံသူတွေကပင်မမီဒီယာတွေကိုအရင်ကမယုံကြည်တာလို့လဲ Virginia တက္ကသိုလ်ကနိုင်ငံရေးအကြီးအကဲ Larry Sabato ကပြောပါတယ
် As always as we learned during the campaign Trump's followers will believe absolutely anything he says and if they don't
ငါတို့မဲဆွဲကာလာမာကလေးကတည်ထားသလို Trump ကိုထောက်ခံသူတွေက "तू ပြောသမျှယုံမှာပါပဲ"မယုံဘူးဆိုတဲ့သူကလည်းဘာမှကိုစိတ်ဝင်စားလို့ပါပဲ
သမရရွေးကောက်ပွဲအတွက် Mr. Trump မနစ်ကမဲဆွယ်စည်းရုံးမှုတွေကိုသတင်းမီဒီယာတွေမှာဖော်ပြခဲ့ပုံတွေပေါ် Trump ထောက်ခံသူတွေမကျေနပ်ကြတာအခုထိကြံ့နေသေးတယ်လို့ Mr. Spicer ကိုယ်တိုင်တင်းလာနေကပြောသွားပါတယ
် I think over and over again there's this constant attempt to undermine his credibility and the movement that he represents and it's frustrating
သမရရဲ့ဂုဏ်သိက္ခာနဲ့သူရဲ့လှုပ်ဆောင်မှုကိုထိခိုက်သွားအောင်တစ်ချိန်လုံးလုပ်နေကြတယ်ဆိုတာကျွန်တော်ထပ်တလဲလဲတွေးမိပါတယ်တော်တော်ကိုစိတ်ပျက်စရာကောင်းပါတယ
်တင်းလာနေမှာတော့တိတ်အတိုက်ခံမလုပ်တော့တဲ့ Mr. Spicer ရဲ့လေးတန်းရေးမှန်တာကိုပြောပါမယ်ဆိုတာရေကဒီ55ရောက်မြောက်သမရ Donald Trump နဲ့သတင်းမီဒီယာကြားစစချင်းဆိုသလိုပြဿနာတက်ကြပြီးတော့တင်းမာတဲ့အနေအထားကိုသက်သာသွားစေနိုင်ပါတယ်ရှင်
မအေးတနာကြောနှင်းပြတော်ရပါရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ် PP ချင်း9နာရီမှာ Asia Set 7ဂျူရူကနေတိုက်ဖန်ယူကြည့်ရှုနိုင်ကြပါတယ် VOA ရဲ့တိုက်ထုတ်လွှင့်ချက်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ပါတယ်ရှင်ဒီကနေ့ညနေခင်းသတင်းတွေမကြခင်ပြီးဆုံးတော့မှာပါ။ကြာရှိနေတဲ့အချိန်တွင်သတင်းအချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါဦး
။သမရသည်ဖြစ်တရားဝင်စတင်တာဝန်ယူခဲ့တဲ့ပထမသတင်းပတ်အစတင်းလာနေမှာပဲပစိဖိတ်ရဝင်းနိုင်ငံများကုံသွဲရေးသဘောတူညီချက် TPP ဖွဲ့ဝင်ဖြစ်ကနေအမေရိကန်နှုတ်ထွက်ကြောင်းသမရဒေါ်နယ်ထရန့်ကကြေညာလိုက်ပါတယ်။ဒါဆိုရင်သမရရွေးကောက်ပွဲမဲဆွယ်ရမှာကတိပေးခဲ့တဲ့အဓိကကိစ္စတစ်ခုကိုသမရကအကောင့်ထဲပေါ်လိုက်တာလည်းဖြစ်ပါတယ်။ဥရောပသမဂ္ဂ EU ကနေ UK နိုင်ငံခွတ်တမဲ့အစီအစဉ်နဲ့ပတ်သက်လို့လွတ်တော်ရဲ့အတည်ပြုချက်ရယူရမယ်လို့ဗြိတိန်တရားရုံးချုပ်ကဒီကနေ့မင်းချမှတ်လိုက်ပါတယ်။ဆုံးဖြတ်ချက်ကတော့ရှင်းမဲ၃မဲနဲ့အတည်ပြုလိုက်တဲ့အကြောင်းတရားရုံးချုပ်ကြီးကဒေးဗစ်ညူဘာဂါကကြေညာလိုက်တာပါ။ကာဇက်စတန်နိုင်ငံမှာကျင်းပနေတဲ့ဆီးရီးယားဆွေးနွေးတဲ့သဘုံတွေကြောင့်ငင်းချင်းဆွေးနွေးပွဲပထမနေ့မှာထူးခြားမှုတစ်စုံတည်းရမရှိသေးဘူးလို့တာဝန်ရှိသူတွေပြောဆိုခဲ့ကြပြီးနောက်ဒီကနေ့မှာဆက်လက်ဆွေးနွေးနေကြပါတယ်။ရုရှားနဲ့တူကီနိုင်ငံတို့ရဲ့ပံ့ပိုးမှုတွေနဲ့အက်စထရနာမြို့မှာကျင်းပနေတဲ့ဆွေးနွေးပွဲမှာနှစ်ဖက်ကြားတိုက်ရိုက်ဆွေးနွေးမှုတွေမရှိဘဲဂျာဝင်စစ်ဆေးတူတွေကတစဉ်ဆွေးနွေးညှိနှိုင်းနေတဲ့အကြောင်းလဲတာဝန်ရှိသူတွေကပြောပါရတယ်။ဆွေးနွေးမှုတွေမှာတော့ရုရှား၊အီရန်နဲ့တူကီတို့ရဲ့ဂျာဝင်စစ်ဆေးမှုနဲ့ပြီးခဲ့တဲ့ဒီဇင်ဘာလတည်းရရှိထားပြီးနေရာတော်တော်များမှာအသက်ဝင်နေဆဲဖြစ်တဲ့အပြစ်ကရဆဲရေးသဘောတူညီချက်ကိုအထူးကအာရုံစိုက်ညှိနှိုင်းနေကြတာပါ။ကုလသမဂ္ဂလူခွင့်ရေးထူးခိုးစလေရန်ကြီးလီဟာပြီးခဲ့တဲ့သတင်းပတ်တဲ့အဆုံးသတ်ခဲ့တဲ့မြန်မာနိုင်ငံခီးစဉ်မှာသူနဲ့တွေ့ဆုံခဲ့တဲ့သူတွေပေါ်လက်တုံပြန်ရေးယူခံရမှာစိုးရိမ်ကြောင်းပြောကြလိုက်ပါတယ်။သူနဲ့တွေ့ဆုံစကားပြောခဲ့တဲ့သူတွေကအစိုးရကိုဝေဖန်သူတွေတခြားသူတွေရဲ့အခွင့်အရေးကိုကာကွယ်ဖို့ကြိုးပမ်းနေသူတွေအာဏာပိုင်နဲ့သဘောထားကွဲလဲတဲ့အမြင်တွေကိုပြောဆိုသူတွေအတွက်စိုးရိမ်တဲ့အကြောင်းနဲ့စစ်တွေဥပဒေ66ကာကြီးနဲ့ရေးယူဖို့ကြိုးပမ်းမှုတွေတိုးလာနေတာကိုလည်းကုလသမဂ္ဂရုံချုပ်ရှိရာဂျနီဗာမြို့မှာဒီကနေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုသွားခဲ့တာပါ။ဇန်နဝါရီလ9ရက်နေ့ကနေ22ရက်နေ့ထိသွားခဲ့တဲ့ခီးစဉ်တွင်ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှုံးမြို့နယ်မှာလုံခြုံရေးတပ်ဖွဲ့ဝင်တွေနေမြေရှင်းလင်းလုပ်ငန်းတွေပြန်ဆနေတယ်ဆိုတဲ့သတင်းတွေပေါ်စိုးရိမ်ကြောင်းလည်းပြောဆိုသွားပါတယ်။
တရင်ချင်းချက်ကိုကောင်လွင်ဦးကပြောပြပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Audrius Rigas ဖြစ်ပါတယ် VOA American အတန်းညပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီနဲ့10နာရီထိလိုင်းဒိုမီတာ24 25 51နဲ့လိုင်းလာမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းသာရှင်လာပါသရှင် VOA ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မနန်းလောက်ပါ
Thank you.
This program has come to you from the Voice of America, Washington.